2020 ပြည်နှစ်ရွေးကောက်ပွဲမှာမဲစရင်မမှန်မကန်ဖြစ်ခဲ့တာတွေနဲ့ပတ်သက်လို့ဒေါန်စန်းစုကြည်အနေနဲ့အစိုးရအကြီးအကဲတယောက်အနေနဲ့ရော NND ပါတီရဲ့ဥက္ကဋ္ဌတယောက်အနေနဲ့ပါတာဝန်ရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်။မဲမတမာမှုဆိုင်ရာတိုင်ကြားမှုအများစုကနေပြည်တော်နဲ့မန္တလေးတိုင်းမှာရှိခဲ့တာကြောင့်သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်နဲ့ဒေါက်တာဇော်မြင့်မောင်တို့ကိုတရားစွဲဆိုရတာဖြစ်တယ်လို့လည်းဗိုလ်ချုပ်ဇော်မြင့်ထွန်းက VOA ကိုပြောပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
2020ရွေးကောက်ပွဲမှာမဲစင်းမတမာမှုတွေမမှန်ကန်တဲ့ကြိုတင်မဲလက်မှတ်တွေမဲမတမာမှုဖြစ်စေဖို့ညွှန်ကြားချက်တွေကို NLD အစိုးရလက်ထက်မှာလုပ်ခဲ့တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုတရားစွဲဆိုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။အခုလိုဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေအတွက်ဒေါက်တာဆန်းစုကြည်မှာအဓိကတာဝန်ရှိတယ်လို့ဗိုလ်ချုပ်ဇော်မြင့်ထွန်းကပြောပါတယ်
။တိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါက်တာဆန်းစုကြည်အနေနဲ့လည်းဒါနဲ့ပတ်သက်ကြောင့်တာဝန်ရှိမှုရာကျွန်တော်တို့ကောင်းရခြင်းဖြစ်တယ်သူအနေနဲ့တာဝန်ရှိမှုဆိုတော့ဒီပိုင်းပေါ့နံပါတ်1ပိုင်းကတော့ဒီကဲအစိုးရပဲပါတတိယပိုင်းကတော့ပါတီတဲ့ပိုင်းနံပါတ်1ပိုင်းအစိုးရပဲပိုင်းမှာတော့ကျွန်တော်တို့သူအနေနဲ့ပြောခဲ့ပြီးဖြစ်တယ်မြန်မာနိုင်ငံမှာတော့ဟိုပေါ့နော်သမတနဲ့တကယ်စီမံခန့်ခွဲမှုအန္တရာယ်ရောနိုင်ငံရေးအန္တရာယ်ရောရယူထားတာလေနိုင်ငံတော်အတိုင်းအတာပုံပုံဖြစ်တယ်ဒါကြောင့်မလို့တာဝန်ရှိမှုနောက်တစ်ခုကတော့ပါတီဘက်ကတော့ကျွန်တော်တို့လည်းတချို့နေရာတွေမှာပါတီတွေเนี่ยပေါ့เนาะဒီရက်ွက်ကြီးကအုပ်ချုပ်ရေးကော်မရှင်ကြီးရက်ွက်ကြီးကအုပ်ချုပ်ရေးမှူးတွေကိုဒီအရောက်ဆုတ်ဖက်ကြရာရှိတယ်။ဒါနဲ့ပတ်သက်တော့ကြပါတီဥက္ကဋ္ဌအလေးတူနေတယ်လေ။ဒီတောင်းရှိမှုအနေနဲ့ဒါနဲ့ဘောနအမှုဖွင့်တယ်ဆိုတော့ဒီကိုသိရပါတယ
်။စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမှုဖွင့်အရေးယူတယ်ဆိုပေမဲ့ဘယ်လိုပုံမှန်တွေနဲ့အရေးယူထားလဲဆိုတာအတိအကျမသိသေးဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ကော်မရှင်ရဲ့နိုဝင်ဘာ15ရက်နေ့ထုတ်ပြန်ချက်အရတရားစွဲထားသူ16ဦးထဲမှာဒေါန်ဆန်းစုကြည်အပြင်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်တို့လည်းပါပါတယ်။ရွေးကောက်ပွဲကော်မရှင်ကတိုင်ကြားမှုအများဆုံးလက်ခံရရှိတာကနေပြည်တော်နဲ့မန္တလေးတိုင်းတွေကဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။တိုင်ကြားမှုတွေထဲမှာအများဆုံးတိုင်ကြားမှုဖြစ်ခဲ့တယ်။နေပြည်တော်မှာတာဝန်ရှိတဲ့ဒေါက်တာမျိုးအောင်ပါတယ်။မန္တလေးတိုင်းဒေသကြီးမှာတိုင်ကြားခဲ့တယ်မန္တလေးတိုင်းဒေသကြီးမှာတောင်းရှိရထောက်တာဆိုနေမှာနိုင်ငံတော်သမတဟောင်းဦးဝင်းမြင့်အနေနဲ့ကတော့ဒီထက်မှာပါဝင်ရတဲ့အကြောင်းရင်းကတော့တာဝန်ရှိမှုပေါ့နော်ဒါကြောင့်လဲဆိုတော့ဒီလိုမျိုးဖြစ်ပြနေတဲ့ဟာတွေမဲဆင်းနေတဲ့ပတ်သက်ပြီးတော့ဆစ်ဆေးပြီးဖို့အတွက်ကျွန်တော်ပြောခဲ့တဲ့အခါမှာအမရွေးကောက်ပွဲကော်မရှင်မှာရှိတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရောအဖွဲ့ဝင်တွေလည်းကိုယ်တိုင်ဝင်ခန့်ချက်တွေကျွန်တော်ဒီ video final ပြပါကြပြီးပါတယ်အဲ့ဒီထဲမှာကတည်းကဒီဟာနဲ့ပတ်သက်ပြီးတော့ဒီကောက်ပွဲကော်မရှင်အနေနဲ့လည်းအဖွဲ့ဝင်တွေရောဥက္ကဋ္ဌကိုယ်တိုင်ကပြောခဲ့တယ်။သူတို့အနေနဲ့သမတသွားတင်ထားတဲ့အခါမှာဒါမှစစ်ပေးနေရမလို့ဆိုတဲ့ဟာမျိုးပြောခဲ့တာရှိတယ်။ပြီးရင်သူတို့ဒီလောက်ထုံးလုံးကြီးမှာရင်းတဲ့ဟာတွေကိုစိုးရအဖွဲ့အနေနဲ့တိုင်ပြင်ကြခဲ့တာရှိတယ်။ဒါကြောင့်မလို့ဦးမင်းသူတို့ကလည်းအဲ့ထက်မှာအားရင်ဖြစ်ပါတယ်။အုပ်ချုပ်ရေးအစီအစဉ်ကိုညင်ကြခဲ့တာရှိတယ်။ဒါတွေနဲ့ပတ်သက်ပြီးသမတမှလည်းတောင်းရှိတယ
်။အခုလိုတာဝန်ရှိသူတွေကိုရေးယူတယ်လို့စစ်ကောင်စီကပြောပေမဲ့NLD အစိုးရလက်ထက်ကကော်မရှင်ညွှန်ကြားရေးမှူးချုပ်ဖြစ်ခဲ့တယ်လို့လက်ရှိစစ်ကောင်စီကပြန်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်မှလည်းညွှန်ကြားရေးမှူးချုပ်တာဝန်ဆက်ပေးထားတဲ့ဦးခင်မောင်ဦးကတော့တရားစွဲခံရသူတွေထဲမှာမပါပါဘူး။သမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်တရားစွဲတာနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကဗီဝေကအချင်းချင်းဆက်သွယ်ပေမဲ့ပြန်လည်ဖြေကြားမဲ့သူမရှိခဲ့ပါဘူး။2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှု17တန်းကျော်ရှိတဲ့ဆိုပြီးပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့တာပါ။2020နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ်။ဒီရွေးကောက်ပွဲဟာလိုအပ်ချက်တချို့ရှိပေမဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံတကာကတော့ပြည်တွင်းလေ့လာစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Asian Network for Free Elections and Fairness နဲ့People's Alliance for Credible Elections, PACE, စတဲ့အဖွဲ့တွေကရွေးကောက်ပွဲအပြီးမှာအစဉ်ကစားတွေထုတ်ပြန်ထားကြပါရဲ့ရှင်။